မြန်မာနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားအတွင်းဝင်တဲ့အိန္ဒိယတပ်မတော်ကြီးတပ်ဦးစီးချုပ်ဟာမြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်အနေနဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပြီးနှစ်နိုင်ငံအရေးဆွေးနွေးခဲ့သလိုကိုဗစ်ရောဂါကုသဆေးရည်လည်းပေးအပ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။မြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားအတွင်းဝင် Harsh Shringla နဲ့အိန္ဒိယတပ်မတော်ကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီး MM Nirevniya နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တရားတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့ကလတန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းအိန္ဒိယမြန်မာထိုင်းသုံးနိုင်ငံချိတ်ဆက်မဲ့လမ်းတိဆောက်ရေးပါဝင်နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုပြောပါတယ်
ဟိုဒီနိုင်ငံကိုဗစ်တိုက်ဖျက်ရေးအတွက်ပူးပေးဖို့ရတယ်ပြီးတော့သူတို့ CNDC နဲ့ CA ပေါ်တာအလုံးသုံးတောင်ပူလာတယ်ဆိုတော့ပြီးတော့အဓိကတော့ကျွန်တော်တို့နိုင်ငံဆွတ်ဆိုင်ရေးပေါ်တော့ပေါ့နော်ပြီးတော့သူလက်ရှိဆောင်ရွက်နေတဲ့ပူးပေါင်းဆောင်ရွက်တွေပေါ့နော်အချိန်ပေါ်မပြတ်ဆောင်ရွက်သွားနိုင်ဖို့ပေါ့နော်
အိန္ဒိယကြီးကျယ်ဦးစီးချုပ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဒီနေ့မှာပဲတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံကြားလုံခြုံရေးကိစ္စနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်ပေးရတဲ့ကိုဗစ်ကုသဆေးအလုံး3000ကိုပေးရခဲ့ကြောင်းလည်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်အပါအဝင်ကမ္ဘာနိုင်ငံကြီးတချို့စမ်းသပ်ကုသပေးနေတဲ့Remdes Sevilla ထိုးစီဟာကိုဗစ်ကုသရေးမှာအထိုက်အလျအောင်မြင်မှုရရှိနေပေမယ့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်အသိအမှတ်ပြုထားတာမရှိသေးကြောင်းလဲကျန်းမာရေးနဲ့အာဂဇဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ငင်ကြီးက VOA ကိုပြောပါတယ်
WHO ကနေပြီးတော့ဒီရောဂါအတွက် COVID-19 အတွက်ကုသမယ်ဆေးဆိုပြီးတော့လည်းမထွက်သေးပါဘူးသို့တော့ Remdes Sevilla တို့ဘာလို့ဒီထိုးစီတွေအရဆိုရင်ဆေးရုံတက်ရက်ကို30ရာခိုင်နှုန်းလောက်တူဝါးစေတယ်။ငကောထားလို့ဆေးရုံဆေးရက်တက်ပြီးမှကောင်းမဲ့လူနာကသူ့ဆေးဆေးဒီဆေးကိုထိုးခြင်းနဲ့ခုနှစ်ရက်နဲ့သက်သာတယ်။စသဖြင့်ဓာမျိုးတွေလည်းသူ့သေဆနာရလက်တယ်ရှိတာတော့ရှိပါတယ်။သို့တော့ဒါဟာလည်းဘလောက်ထိကောင်းတယ်သိကောင်းတယ်ဆိုတဲ့ဒီလိုသိတာထင်ရှားတဲ့ထောက်ထားတွေတော့မရှိသေးပါဘူး။
မြန်မာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်နဲ့စက်တင်ဘာ1ရက်ကတွေ့ဆုံခဲ့တဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘီရိုအဖွဲ့ဝင်မစ္စတာရန်ချေချီကလည်းတရုတ်နိုင်ငံအနေနဲ့ကိုဗစ်ရောဂါကာကွယ်ဆေးဈေးကွက်ကိုဖြန့်ချိရဲ့အခါမြန်မာနိုင်ငံကိုဦးစားပေးသွားမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာကျန်းမာရေးဝန်ကြီးဌာနကတော့ဒီရပိုင်းပြည်တွင်းဈေးကွက်ထဲပြန့်နှံ့နေတဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ထောက်ခံချက်မရှိရဲ့တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးရည်စုံစမ်းစစ်ဆေးဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။